တမရဘက်ကနေ70days သတင်းစာကိုရာဇသက်ကြီးပုံမှန်နဲ့160ဆူထားပေမဲ့လက်ရှိအချိန်မှာ70days ဘက်ကပြည်လဲအောင်နှစ်ဖက်ညှိနှိုင်းနေဆက်ဖြစ်သလိုစာနယ်ဇင်းကောင်စီဘက်ကလည်းအစဉ်ပြေအောင်ကြားဝင်ဖြစ်ရှင်ပေးနေပါတယ်အခုလိုသတင်းတောက်တွေကိုတရားဆွဲဆိုပြစ်ပေးတာတွေပတ်သက်လို့သတင်းမီဒီယာကောင်စီနေနဲ့ထိထိရောက်ရောက်ဆောင်ရွက်ပေးနိုင်ခြင်းမရှိတာဟာဥပဒေရဲ့အာဏာချက်ကြောင့်လည်းဖြစ်တ လို့ရေးသားထားတဲ့ထုတ်ပြန်ချက်တစ်ခုကို70သတင်းစာမှာသတင်းရေးသားဖော်ပြမှုကြောင့်စစ်တပ်တွင်ပုံကွယ်မှုဖြစ်အောင်သွေးတိုးလှုပ်ဆော်ရဲဆိုပြီးအေဒီတာချုပ်နဲ့သတင်းတော့တို့ကိုရသက်သက်ကြီးဥပဒေပုံမှ131နဲ့ကမာရွတ်မြို့နယ်ရဲစခန်းမှာအမှုဖွင့်တင်ကြားခဲ့တာဖြစ်ပါတယ်။လက်ရှိအချိန်မှာတော့နှစ်ဖက်ညှိနှိုင်းမှုအဆင်ပြေပြီးအမှုကြီးရေးတယ်ဆိုတဲ့တရားဝင်အကြောင်းကြားစာတော့မရသေးဘူးလို့ VOA မြန်မာပိုင်းကပြောပါတယ်။ဒါအပြင်သတင်းမီဒီယာကောင်စီအနေနဲ့လည်းနှစ်ဦးနှစ်ဖက်တွေ့ဆုံညှိနှိုင်းမှုအဆင်ပြေအောင်ကူညီဆောင်ရွက်ပေးတယ်လို့အတွင်းရေးမှူးဦးတီဟာစောကပြောပါတယ်
။သတင်းမီဒီယာကောင်စီနဲ့ဟိုကအပြတ်မတော်အကောင်စီရဲ့ရဲ့ပိုင်းနဲ့အဲဒီ70အကောင်စီရဲ့နေလို့ကြိုးစားဆွေးနွေးပြအောင်လို့အဲဖိတ်ချက်ပို့တယ်ဆွေးနွေးပြတယ်ကျွန်တော်တို့ကသတင်းမီဒီယာဥပဒေကအားလုံးကျေလို့ရှိတယ်ဒါမှသတင်းမီဒီယာဥပဒေကိုလည်းအသုံးပြုပြီးတော့ညှိနှိုင်းချက်ဆွေးနွေးလို့အရင်လောက်တာမျိုးလိုလားပါတယ်လို့အဲဒေါ်လာဆိုတဲ့ပို့ထားပါတယ်အဲဒီလိုဆိုကြည့်ရဆက်လို့မပြီးသေးဘူးလို့ပြောပြရတယ်။ပြီးသေးဆိုလေအဲဒီအေးလာဒီကြိုးပြန်လိုက်ဆိုရအဆင်မရောက်သေးလို့ဖြစ်နေတယ်။အဲကြောင့်နှစ်ဖက်ကတော့ကောင်းမလို့ပြောဘူး။ဒီနေ့ကောင်းဖြစ်နေအဲဆက်လို့ပြရတာဟုတ်တယ်ဆက်ပဲနေနေပြရတယ်။အဲသူတို့ဒီကာကဆင်းတော့ကျောင်းတော်ကကျောင်းဆီရည်နဲ့အဲဟိုဘက်ကစွမ်းလျက်ကျောင်းဆီရည်နဲ့ကျောင်းဆီနေနေပြတယ်အဲ့ဒီကငါတို့ပြတယ်။အဲနှစ်ဖက်ကတော့ဒီကောင်းကောင်းဖြစ်ပါလိမ့်ပြရတယ်မပြောသေးဘူး။
ဒီကနေ့ကျွန်းလာ28ရက်နေ့ထုတ် 70 နှစ်စဉ်တင်းစာမှာတော့ပြီးခဲ့တဲ့ April 24ရက်နေ့ကဖော်ပြခဲ့တဲ့စစ်တပ်သူစင်ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဦးရှိမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့တဲ့တင်းဟာဘာရွယ်ချက်မှမပါပဲရိုးရိုးသားသားဖော်ပြခဲ့ခြင်းဖြစ်တယ်လို့ဆိုထားပါတယ်။နိုင်ငံတော်နဲ့တက်မတော်အပေါ်သစ္စာစောင့်တိမှုမထားရှိစေဖို့နဲ့တာဝန်ဝတ္တရားတွေကိုမဆောင်ရွက်နိုင်စေဖို့သွေးတိုးလှုပ်ဆော်ဖို့အတွက်ရည်ရွယ်ရေးသားခဲ့ခြင်းလုံးဝမဟုတ်ဘူးလို့လည်းပြောပါတယ်။နားလည်မှုလွဲခဲ့ပြီးအခုလိုမျိုးကိစ္စရဲ့ဖြစ်ခဲ့တာကြောင့်စိတ်ကောင်းဖြစ်မိပြီးအခုလိုတင်းဖော်ပြခဲ့တာလဲရိုးရိုးသားသားရှင်းသားဖော်ပြခဲ့ခြင်းသာဖြစ်တယ်လို့တက်မတော်နဲ့ပြည်သူလူထုကိုအတိအပြည့်ဖော်ပြထားပါတယ်။အခုလိုတင်းတောက်တွေအပေါ်တရားစွဲပြစ်ပေးတာတွေနဲ့ပတ်သက်လို့တင်းမီဒီယာကောင်စီအနေနဲ့တုံ့ပြန်မှုနှေးကွေးတယ်လို့တင်းသမားတွေကြားဝေဖန်နေချိန်မှာပဲတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးဦးတီဟာစောကတော့ဥပဒေမှာအားနည်းချက်များစွာရှိနေသေးတယ်လို့ဆိုပါတယ်
။တင်းမီဒီယာဥပဒေကိုလည်းကတော့မပြည့်စုံဘူးလေ။အဲ့ဒီမှာအားလုံးကလို့အဲကြီးနိုင်ရမီဆက်ပန်းလို့လည်းအခုကဒါလည်းပြန်ပြင်လို့ရေးချေစားနေတယ်။ဟောအဲ့လိုဖြစ်တဲ့ခါတိုင်းအချင်းချင်းကကိစ္စအောင်လို့ဆင်းနေမလာဘူး။အဲကျောပန်းဆိုင်ရာတွင်ရေးတာမျိုးလိုက်ဆိုင်ရာဆိုလို့ဒါတို့ကညက်ချင်းဆင်းပြေလို့ရတယ်။အဲ့ဒီကမှာလည်းအဲဟိုကဒီကာကဆင်းရတိုင်သားမှပြင်းနေတယ်။တိုင်ကြရမီကိုမသားကြောင့်လို့နောက်လုခဏရရှိတယ်။ဒါအဲ့လိုမှပဲတကယ်ပြောတော့ပြီးခဲ့တဲ့နှစ်ခွဲလောက်မှာအဲ case one တရားစစ်တွေကြတော့နောက်ညချုပ်ပြန်ပြီးလို့ရတယ်။အခုကာကန်ရှင်ကိုကိုလိုက်ကဥပဒေ awareness နည်းတယ်။နောက်ပြီးတော့အဲဒီ complaint mechanism ရှိတယ်နော် complaint ညချုပ်ရှင်ကနီးစင်ကြည့်ရဆိုတော့သူပြောအစီအမံကြည့်ကြအောင်မလုပ်ကြဘူး။အဲ especially တော့ဥစ္စာပါဟို ARC ရဲ့အဲ civil domain media house ကိုအဲဒီအစိုးရဘက်ကနော်သူတို့ဘက်ကလည်းတာမျိုးတက်တယ်လို့ရှိတယ်။
အခုလိုသတင်းရေးသားဖော်ပြမှုနဲ့ပတ်သက်လို့မီဒီယာတခုကိုတက်မရဘကအမှုဆွဲဆိုလိုက်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်တာကြောင့်သတင်းသမားတွေကရှုတ်ချတယ်လို့လက်ရှိအစိုးရအသစ်ကိုအကြက်တဲဖြစ်အောင်တွန်းပို့တာဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေလည်းရှိပါတယ်။မြန်မာဂျာနယ်လစ်ကွန်ရက် MJN ကတော့သတင်းမီဒီယာတွေရဲ့သတင်းရေးသားရာတွေနဲ့ပတ်သက်လို့အချက်အလက်မှားယွင်းတာတွေရှိရင်အရင်ဆုံးသတင်းမီဒီယာကောင်စီတန်းတိုင်ကြားဖြေရှင်းတင်ပြီးနှစ်ဖက်ညီနိုင်ဖြေရှင်းတင်တယ်လို့ဆိုပါတယ်။ဒါပြင်နောက်အခါတွေမှာလည်းတက်မတော်အနေနဲ့မီဒီယာတွေမှာဖော်ပြခဲ့တဲ့သတင်းကြီးသားဖော်ပြချက်တွေနဲ့ပတ်သက်လို့အချက်အလက်လွဲမှားမှုတွေနှိမ့်နာမှုတွေရှိမဲဆိုရင်သတင်းမီဒီယာဥပဒေတွေနဲ့အညီစာနယ်ဇင်းကောင်စီကိုတန်းကြားပြီးပူးပေါင်းဆောင်ရွက်ဖို့အတွက်တိုက်တွန်းထားပါရခင်ဗျာ။